မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့2018နှစ်ခုနှစ်မြန်မာနိုင်ငံရဲ့ဒီအလားအလာကောင်းတဲ့အကဲဆန်းချက်တွေအကြောင်းပါဒီ2018ခုနှစ်ကဟာမြန်မာနိုင်ငံအတွက်ဘလို့အခြေအနေတွေဟာစင်ခေါ်ချက်တွေအကဲဆန်းချက်တွေဒါမှမဟုတ်အလားအလာကောင်းတွေဖြစ်လာဖို့ရှိလဲဆိုတာကိုအခုကျွန်တော်တို့သုံးသပ်ဆွေးနွေးသွားကြမှာဖြစ်ပါတယ်အခုပါဝင်ဆွေးနွေးပြီးပြီဆိုပြီးတော့ကျွန်တော်ပုဂ္ဂိုလ်2ဦးဖိတ်ခေါ်ထားပါတယ်ခင်ဗျာပထမတူကတော့မြန်မာသတင်းပညာသိပ္ပံကဒါရိုက်တာ2ဦးဖြစ်ပါတယ်ဥစင်ဝင်းပါဒီလိုင်းပေါ်ရောက်နေပါပြီနောက်တူကတော့ဒီမြမကြီးလိလာသူဥကျော်လင်းဦးပါသူဟာဒီညဉ့်ညဲကြီးလက်ရှိလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့လဲကျွမ်းတူရင်ရှိသူဖြစ်ပါတယ်အဲ့တော့ကိုစင်ဝင်းကတော့ဒီလိုင်းပေါ်ရောက်နေပါပြီခင်ဗျာကျွန်တော်ကိုစင်ဝင်းကိုပဲအရင်စပြီးတော့မေးကြပါလိမ့်ကိုစင်ဝင်းကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါပါခင်ဗျာ
အရင်ဆုံးတော့ကျွန်တော်မြမနိုင်ငံကြီးနဲ့ဆက်ချင်ပါတယ်အရင်ပြီးခဲ့တဲ့2018နဲ့ပတ်သက်လို့မြန်မာနိုင်ငံကြီးမှာလည်းဟူစင်ခေါ်ချက်တွေကဲဆန်းချက်တွေလာလာကောင်းနေအခြေအနေကောင်းနေဖြစ်ခဲ့တာပေါ့နော်2018အလားအလာနဲ့ပတ်သက်လို့မြန်မာနိုင်ငံကြီးအခြေအနေကိုစင်ဝင်းဘယ်လိုများသုံးသပ်မိပါလဲခင်ဗျာ
2018ရောက်လာပြီဆိုတော့ကျွန်တော်တို့ကဒီတနှစ်2018တနှစ်ပြီးတော့2019 20ကျတော့ရွေးကောက်ပွဲနှစ်ဖြစ်သွားတာပေါ့နော်ဒီတနှစ်မှာကျွန်တော်တို့အတွက်အလားအလာကောင်းလားဆိုတော့ကောင်းတာတွေရှိပါတယ်ဒီသဖြင့်တော့ကျွန်တော်တို့ကဗာဒီလိုရမယ့်ဟာတွေရှိတယ်။ဥပမာပြင်အစွန်ရောက်အမျိုးသားရေးအေးကိုကင်တွယ်နိုင်ဖို့လိုတယ်။အဲ့ဒီဟာကိုအခုကကောင်းထောင်နေတဲ့အနေအထားကိုအဲ့ဒါကိုကင်တွယ်ဖို့လိုတယ်။နောက်ပြီးတော့အစိုးရကပြုစုကြောင်းလဲမှုတွေလုပ်ဖို့ဒီသဖြင့်ဒီအစိုးရဖွဲ့တဲ့မှာဝင်ကြီးတချို့တွေအစ်တို့က efficiency မဖြစ်တာပေါ့နော်။အဲ့ဒါတွေကိုကိုပြုစုကြောင်းလဲမှုလိုတယ်။နောက်ပြီးတော့လွတ်တော်ပိုင်းပေါ့လွတ်တော်ကပို့ပြီးတော့အသက်ဝင်လာဖို့လိုတယ်နောက်တစ်ချက်ကတော့အရေးကြီးတဲ့ဟာကစစ်တပ်ကကျွန်တော်တို့ဒီဖွံ့ဖြိုးမှုအပိုင်းကိုပါလာအောင်စစ်တပ်နဲ့ပေါင်းလုပ်ဖို့လိုအပ်တယ်စစ်တပ်ကလည်းပူးပေါင်းပါဝင်ဆောင်ရွက်ဖို့လိုအပ်တယ်အဲ့လိုမျိုးတွေလှုပ်လာလို့ရှိရင်ကျွန်တော်တို့မှာအလားအလာတွေရှိဥပမာအပြင်ကျွန်တော်တို့ဒီ investment ကိုကြည့်ရဆိုရင်ဒီနှစ်ကပြီးခဲ့တဲ့နှစ်ထဲဆိုင်ပိုတော့မှများပြီးတယ်ကျွန်တော်တို့ဒီ budget နှစ်ကိုပုံလို့ရှိရင်ကြာတာချက်တောင်ကြော်နိုင်တဲ့အတိုင်းသာရှိတယ်။တစ်ဖက်မှာလည်းရခိုင်ရေးကိစ္စနဲ့ပတ်သက်ပြီးတော့ဥရောပတို့အမေရိကန်တို့ရဲ့ investment တွေကကျဆင်းသွားတယ်။ဒါပေမဲ့ဘယ်ကနေပြီးတော့တိုးလာနိုင်လဲဆိုတော့တရုတ်ဘက်ကနေတိုးလာနိုင်တဲ့အလားအလာရှိတယ်။တိုးတော့လည်းပဲတိုင်းပြည်ကဒီနေအေးချမ်းမှုလိုတယ်။အဲ့ဒါကြောင့်မို့တက်ကဲပူပေါင်းဆောင်ရွက်မှုတွေကျွန်တော်တို့လိုအပ်တာပေါ့လေ
။ဟုတ်ကဲ့။ကျွန်တော်နည်းနည်းလေးတစ်ခုချင်းစီကိုသိစိတ်ပြန်ပြီးတော့နည်းမေးချင်ပါတယ်။ခုနစစ်ဘက်ရက်ဖက်ဆက်ဆံရေးပေါ့နော်။စစ်တပ်နဲ့အတူလက်ရှိမြန်မာနိုင်ငံကြီးမှာပြောမယ်ဆိုရင်ဒီ NLD အစိုးရနဲ့စစ်တပ်နဲ့ဆက်ဆံရတဲ့ပတ်သက်လို့ဒီဆက်ဆံရေးဟာနေရဆိုတဲ့သုံးသက်ချက်တွေတော်များရှိခဲ့ကြတယ်အဲ့တော့အခုအနေထားကအလားအလာကဘယ်လိုရှိလဲဥပမာဒီနေ့လိုဟာမျိုးဆိုလို့ရှိရင်ကာဝီဥစည်းချုပ်ကိုယ်တိုင်ဒီပြောင်းလဲလိုက်တဲ့လေတဲ့ဥစည်းချုပ်ကိုခေါ်ပြီးတော့သမ္မတနဲ့တွေ့လာလို့ဘာလို့တော့ဘယ်လိုတော့ရှိတာပါနော်အဲတစ်ဖက်မှာလူတော်များစစ်တပ်ဘက်ကလူကျင်နေတဲ့ဒီလုံချွေဒီကာလုံလို့အစည်းအဝေးမျိုးကိုမခေါ်နိုင်တဲ့အခြေအနေမျိုးလည်းရှိတော့ဒီနှစ်ပိုင်းနဲ့စစ်တပ်နဲ့ရပ်ဖက်ဆက်ဆံရေးရောဘယ်လိုများသုံးသပ်မိလဲခင်ဗျာ
အမှန်ရခိုင်ရေးကိုအကြောင်းပြုပြီးတော့စစ်တပ်နဲ့စစ်တပ်ကအရပ်ကောကလမ်းကြောင်းတူသွားတာပေါ့သူရဲ့ common interest ကသွားတူတယ်အဲစစ်တပ်ကလည်း sanction လောက်ခံတဲ့အနေထားတချို့ရရှိနေ sanction လောက်ခံတဲ့အနေထားမျိုးတွေဖြစ်လာတဲ့အခါကျတော့တရုတ်ကိုဗဟိုချက်ထားပြီးတော့တန်းနဲ့အဲကျွန်တော်တို့အစိုးရနဲ့ပို့ပြီးတော့မြန်မီကက်လာမလားအဲ့ဒါတော့ရှိတယ်ပေါ့နော်။နောက်ပြီးငင်းငင်းရေးအပိုင်းပေါ့ငင်းငင်းရေးကရလာဖို့အတွက်ကကျွန်တော်ငင်းငင်းရေးရဲ့အရင်ပုံစံကတော့အနောက်နိုင်ငံတွေရဲ့ပုံစံဖြစ်တာပေါ့လေ။အခုကျတော့ဟိုတရုတ်ပြည်နယ်ပါလေ။အဲ့ဒီအပြောင်းလဲတွေကိုဘယ်လောက်တည်တည်ငြိမ်ငြိမ်သွားနိုင်မလဲဆိုတဲ့ပုံမူတည်တဲ့စစ်တပ်ကအလောလောဆယ်မှာတော့ဆက်ဆံရတာမကောင်းသေးဘူး။ဟုတ်ကုတ်တိပြောရင်ဒါပေမဲ့အဲ့ဒီဆက်ဆံရေးကလည်းအကောင့်ဘက်ကိုပြောင်းလာဖို့တော့ရှိပါတယ
်ဟုတ်ကဲ့နောက်တစ်ချက်ကတော့ဒီရခိုင်ကိစ္စပါရခိုင်ကိစ္စကပြောမယ်ဆိုရင်တော့နိုင်ငံတကာမှာအတော်လေးဝေဖန်မှုပြင်းထန်တာခံနေရတယ်တစ်ဖက်မှာမြန်မာဆူရကလည်းဒီကိစ္စကိုဖြေရှင်းနိုင်ဖို့အတွက်တန်တမာကြီးနီလာနေဆောင်နေတာလည်းတော်များသတိထားမိပါတယ်ခင်ဗျအဲ့တော့ရခိုင်ကိစ္စအလားလာကတော့ငြိမ်ကြသွားမလားပိုဆိုးလာမလားဘယ်လိုများသုံးသပ်မိလဲ2018က
အဲ့ဒါကလက်တလောကိစ္စကိုဖြစ်နေတော့တာဒီဘင်္ဂလားဒေ့ရှ်ကကျွန်တော်တို့ကိုဇန်နဝါရီလမှာဟိုစပြီးတော့ repatriation program ကိုစပြီးခြင်းနဲ့လူတပိန်းပေါ့နော်ပြန်လက်ခံနေဟာတော့အစိုးရကတော့ဒီအပေါ်မှာလုပ်ပါမယ်ဆိုပြီးတော့ပြောထားတာရှိတယ်အဲတိုးတော်လည်းပဲအဲဒီဟာကိုစန့်ကျင်တဲ့အင်အားစုတွေကလည်းရှိနေတယ်ဟဲ့လားအာဂျပန်ပြည်မှာတခြားလူမျိုးရင်းပြည်မှာအဲ့ဒီအခါကျတော့အဲ့ဒါကိုဘယ်လောက်ထိကင်တွယ်နိုင်မလဲပေါ့နော်ဒ ပေါ်မှာမူတည်တယ်အဲကြည်ရတာကတော့ဟိုကုလသမဂ္ဂလူဘက်ကနေပြီးတော့အမြင်ကတော့ပမာဘက်ကစိတ်ဝင်စားမှုအားနည်းနေတယ်ဆိုတဲ့ဟာမျိုးပေါ့အဲ့တော့အဲ့တက်တမာတွေမဖြစ်ရှင်းနိုင်လို့ရှိရင်တော့ကျွန်တော်တို့ရဲ့တိုင်းပြည်ရဲ့အနုလက္ခဏာတွေကတော့ဆက်ပါပဲ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီပင်နန်ဆွေးနွေးပြီးပုကကျော်လင်းဦးကဖုန်းခေါ်လို့မရသေးပါဘူးအဲ့တော့ကျွန်တော်တို့ဒီပေးစာတချို့ကိုဖတ်ချင်ပါတယ်ခင်ဗျာအခုဒီဆွေးနွေးပွဲအတွက်ဆိုပြီးတော့ပေးလာတာဥလထွန်းဒဂုံမျိုးတက်ကအဲ့ဒါလေးကိုညံဝင်းအောင်ဖတ်ပြပါအောင်ဗျာ
ဟုတ်ကဲ့ပါဖုန်းပွင့်လင်းလင်းရှင်းရှင်းပဲပြောရရင်ဒီမနေ့ American Indian Gate Crusher ကိုငှားပြီးသုံးညင်ပါတယ်မြန်မာနိုင်ငံကြီးမှာတကားကိုရှိုက်ချိုးဝင်လာခဲ့တဲ့စစ်တပ်ဟာနှစ်ပေါင်းများစွာဖိနှိပ်အုပ်ချုပ်လာခဲ့ပြီးဆရာနာရှင်စနစ်ကိုအခြေချလာခဲ့တာအခုအမြင့်တွေခိုင်မြဲနေလို့အသားကျသလိုဖြစ်နေပါပြီ။ပတ်ဝန်းကျင်ကိုကြည့်လိုက်ရင်ကင်ဆာရောဂါတယ်လို့ဖြစ်နေတဲ့ကိုယ့်အဖြစ်ကိုတွေ့နေမှာပါ။အဆင့်၄လောက်ရောက်နေပါပြီ။အသက်ကလည်းကြီးနေပြီမို့ခွဲစိတ်ဖြတ်တောက်ဖို့လည်းမခံနိုင်။ဒီတိုင်းနေရင်လည်းတေးမှာပဲငွေတွေကုန်တာလည်းတောက်တောက်လည်းပဲရွှေတနေ့ငွေတနေ့ခဏတစ်ဖြုတ်တက်တာလေးလောက်ကိုစိတ်ချမ်းသာနေရတဲ့အဖြစ်ပါဒါဟာပဂရိအရှိတရားပါပဲကျွန်တော်တို့ကြိုက်ကြိုက်မကြိုက်ကြိုက်ပါဒါအပြင်နှစ်ပေါင်းများစွာချွတ်ချုံကြနေတဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးလူမှုရေးကျန်းမာရေးစီးပွားရေးစတဲ့ကဏ္ဍအသီးသီးမှာပြန်ပြီးတိုးတက်ကောင်းမွန်လာအောင်လှုပ်ဆောင်ရမှာလူတွေရဲ့အသိဉာဏ်အတွေးအခေါ်အယူအဆအပြောဆိုယဉ်ကျေးမှုကအစပြင်မှသာလျှင်ပုံမှုကောင်းမွန်တိုးတက်မှာဖြစ်ကြောင်းဒေါက်တာတင့်ဆွေကလည်းပြောပါတယ်ဗျာ
ဟုတ်ကဲ့ပါခင်ဗျာဒါတော့ဥလထွန်းသူ့ရဲ့အမြင်ကိုပြပို့ထားတာပါကျွန်တော်တို့ရှိတူလည်းဆွနီဂျင်လို့ဖိတ်ခေါ်ထားတာဆွနီဂျင်လို့ဆိုလို့ကျွန်တော်တို့ရှီဖုန်းနံပါတ်ပေးထားရှိပါတယ်ကိုစလိုင်းဘွေကွန်လေးလိုင်းပေါ်မှာရှိပါတယ်ကိုစလိုင်းဘွေကွန်ကြားပါလားခင်ဗျာ
ဟုတ်ကဲ့ပါ
ဟုတ်ကဲ့ဆွနီလို့ရပါလေမြင်နေတယ်2018မှာ
ကြာတော့ငင်းချင်းကိစ္စတော့တော့မပြောလို့ပါဘူးဒါအဓိကကျွန်တော်ပြောချင်တယ်ဥစ္စာတတ်မတော်နဲ့အခုရကအူဘရိုအနိစနိုင်တဲ့အခြေအနေရှိတယ်ဘာလို့လဲဆိုတော့အောင်ဆန်းစုကြည်ရဲ့ဥစ္စာနဲ့အာဏာကိုအသုံးပြုပြီးတော့မာဒီတမရောပုံနိုင်ငံတကာ PR အများနေတဲ့အချိန်မှာဒီအောင်ဆန်းစုကနေပြီးတော့မှတမရောကိုသူတို့ကဟိုအလူလိုက်နိုင်အောင်သူဆေးဆောင်နိုင်မလို့ကျွန်တော်မြင်တယ်နောက်ပြီးတော့မှဒီသူ့ရဲ့ကက်ဘိနက်ပြည်ထောင်စုဆွေးနွေးမှာရောပြည်ညွှန်းဆွေးနွေးမှာရောသူကအပြောင်းအလဲကျွန်မများများလှုပ်လာမယ်လို့ကျွန်တော်ထင်တယ်။နောက်မှရင်တော့သူအုတ်ချွေးရန်တရားကနေနဲ့အာနေနေတဲ့အတွက်ဒီတစ်ခုကိုတော့တော်အောင်ဆန်းစစ်ချင်း2018မှာဟိုလှုပ်လာနိုင်တယ်လို့ကျွန်တော်မြင်တယ်ဆရာ
။ဟုတ်ကဲ့ခင်ဗျာ။ခင်ဗျာကိုစလိုက်ဘွေကုန်းကပြောသွားတဲ့ဟာကကိုစင်ဝင်းပြောရနေတယ်ထပ်တူကြပါရစေ။ကျွန်တော်ဒါနဲ့ပတ်သက်လို့ကိုစင်ဝင်းကိုပဲပြန်မေးချင်ပါတယ်။ခုနကရခိုင်ကိစ္စမှာအစိုးရနဲ့စစ်တပ်ကဒီသဘောထားရှိတယ်ဆိုတဲ့အနေအထားမျိုးပေါ့။ဒါပေမဲ့နိုင်ငံတကာ PR တွေကစစ်တပ်ပေါ်ပူကြီးလာလို့ရှိရင်တဖက်မှာစစ်တပ်ကကိုအစိုးရနဲ့ပတ်သက်လို့တန်တရားတွေပူကြီးလာနိုင်တာဒါမှမဟုတ်ဆက်ဆံရေးမပြေဖြစ်တာတွေရောကြုံမကြုံလာနိုင်ဘူးလားခင်ဗ
ျကျွန်တော်တို့ဒီကြေတနာတွေထဲမှာဟာကတစ်ခုကပါတာကဒီပြည်ဝင်နိုင်ငံကြီးပေါ့နော်အဲ့တော့ပြည်ဝင်နိုင်ငံကြီးအားပြိုင်မှုတွေမှာအခုဆိုရင်တော့ဒီအနောက်အစုဒီမိုကရေစီနိုင်ငံနေနဲ့နည်းနည်းကွာလာပြီးတော့တရုတ်အထီးအောက်တရုတ်ပတ်ကိုပြေးနေသွားတယ်အဲ့လိုအချက်မျိုးမှာတစ်ဖက်ကလည်း PR တွေကလာမှာပဲကျွန်တော်တို့လိုချင်တာကအစိုးရကောတပ်ကောလိုချင်တာကပန်လိုက်the policy ကိုတင်ပေါင်းနေတာဒါပေမဲ့အဲ့လိုကနေဒီတော့နည်းတွေ့ဖြစ်လာတဲ့ပေါ်ရှိနေတယ်အဲ့တော့တစ်ဖက်မှာက PR တွေကထပ်တက်လာနိုင်တယ်နောက်ပြီးတော့ဒီတက်ပြင်းလာနိုင်တယ်ပေါ့ဥပမာ sanction တော့အဲ့ရနေပြီးတော့ဟောထပ်ပြီးတော့တဆင့်မြင့်တဲ့ intervention တွေဝင်လာတဲ့အခါကျရင်အဲ့ချိန်ကျရင် crack ကပေါ်လာနိုင်တယ်အဲ့ကြောင်ပေါ့နော်ပြန်ပြီးတော့အဲ့ကြောင်ဟာဘယ်လိုကြောင်ဖြစ်တယ်သူဘယ်ကြောင်ဖြစ်တယ်ဆိုတော့ဟာပေါ်လာရင်တိုင်းပြည်ကတော့အနှုတ်လက္ခဏာတွေကိုတော်တော်များများကြီးမားမားပြသွားမယ်အနေထားလည်းပြန်ရှိတယ်အဲ့တော့နှစ်ဖက်စလုံးကအဲ့ဒါတွေဘယ်လို handle လုပ်မလဲနောက်ပြီးတော့ကဘာကိုဘယ်လိုမျိုးဝင်ဆက်အောင်လုပ်မလဲတက်ကိုယ်တိုင်နာရောပေါ့ဟိုတက်ကနိုင်ငံကနဲ့ဆက်ဆံတဲ့ဟိုပြန်သွားတဲ့နေရာမှာသူတို့အကျိုးမြတ်ရလာတာတွေရှိတယ်အခုအကြတော့နိုင်ငံကနေပြီးတော့ပြန်ပြီးတော့အလန့်ပြန်ဝေးလာတဲ့အနေဒါအော်ဘလူးပြန်ပြောင်းမလဲပေါ့
ဟုတ်ကဲ့ခင်ဗျကျွန်တော်ဒီညမှာဒါကိုကျော်လင်းဦးကလည်းဖုန်းကင်လို့ဖုန်းဆက်လို့မရလို့ပါကျွန်တော်ငင်းငိုင်းနဲ့ပတ်သက်လို့မေးချင်ပါတယ်ခုနကပြောမယ်ဆိုရင်မြန်မာနိုင်ငံငင်းငိုင်းရေးကပြီးခဲ့တဲ့နောက်ဆုံးဒီဇင်ဘာထဲမှာကကီအီကချင်ဘက်မှာရှမ်းမြောက်ပိုင်းမှာတိုက်ပွဲတွေကနောက်ဆုံးပြင်းထန်အောင်ထပ်ပြတဲ့လေနဲ့တော်မှပြစ်တဲ့အနေအထားမျိုးဖြစ်နေတယ်တစ်ချိန်ထဲမှာပဲအခုဒီနှစ်ဆန်းပိုင်းမှာပဲတတိယကြိမ်ပင်လုံကခေါ်ယူဖို့အနေအထားကလည်းရှိနေတော့ငင်းငိုင်းအလားလာနဲ့ပတ်သက်လို့ကိုစိတ်ဝင်ဘလူးယူဆပါလေခင်ဗျ
ငယ်ငယ်အလားလာကကျွန်တော်နားလည်တလောက်ကတော့နှစ်လမ်းသွားဖြစ်နေတယ်ဒါအစိုးရဘက်ကကြတော့ခိုင်ခိုင်အတွက်ကိုပို့ပြီးတော့ဦးစားပေးပြီးတော့လှုပ်ဆောင်လာတာရှိတယ်ငွေစရဲစုတွေကိုအောင်ချက်ပြီးလိုက်တာပေါ့နော်အဲ့ဒါမျိုးတွေလို့ကတက်ဆိုးတဲ့ဟာကိုလက်ခံလာတာဖြစ်တာလေဒါပေမဲ့တစ်ခါမှတက်ကတိုက်ပွဲတွေဖြစ်နေတာအချင်းနယ်ဖြစ်တဲ့အဆက်ဆက်မြောက်ပိုင်းနယ်တွေတော့ကယန်ပြည်နယ်တော 哦，小科目喏，你哎你那苦啊，我的内心没幸福出来好嘞，别别的不嘞偏难的路的拍嘛，得得有个哎，你得有个五米多苦啊，问三十厘米啦，六米啦，十米多，哎的阿哥那边六米的啦，不要特别，难啊咯，那难多一片的咯。
OK， 这种 school slide 不跟我外边没接嘛 ，school slide 不跟教完了怎么样？古斯莱比讲 ，OK， 可能个的，年年给啥了嘛？表露是我们，就那没见那个，年年呢不得了，拉拉不露面了，怎么样？古斯莱比讲来带那点说。
哎 ，OK， 年轻人给啥表面水呢？答应大理啊那边，我苗班铺一个开嘛，你那得行，差不多嘛，我我这顶看你了，只能对啊嘞，你这么多呀那边，都如个我我这卡里呢？前面片那边都是表内的，所以说农村时期二家嘛呗，年年的开家了，都不露露么嘞？说了，年轻人啥了？那答应大爷了呗？我不露皮了么嘞？说了，就那路啊，苗族啊，他们看盘那人家了，农村时期那人家出过，你俺这个皮阿哥，我都说我背你的钱嘛。对啊，困难啊，等等嘛，家出国税少嘛，嘛得零片嘛。那某人咯，对啊，苦啊，本身单纯咯，啊，你家呢，当我们的移民这边的片呢，我们的是农民呢。
NCA 哥，那么初步对，属于哦，真的破里包围的，对，需要不搞来多哩，九万里啊，对啊，嘞，别的那别的那个，实在不搞嘞 ，NCA 个流入强力量没收，所以没有片多。NCA 嘛，我在那里包围人呢，那么突然内部困难的，请你讲你要咩话啦？
所以呢，他都答应的，越南时间呢，哦，把嘞，因啊，那年的系列都一样，那的都别偷进偷嘛，我没有办法破个，没偷没钱了，爸妈偷嘛嘞，没关系啊。
好个，怎么样？就是国税委没去办嘞 ，NCA 哥没有办法破路，银行系列破的呀，没偷呗呢，年年要洗车多难嘛嘛，这家里嘞，我洗啦，哪啦？
那他有表露信，给俺五百嘛，阿库你今年我们亚洲表演了的吧？喏，哇，不就是一般啦啊，把这个五脏寒面嘛，得拉了吧？就六大家就呗，我家不就跟小奴把这得拉家的，哎，到皮拉那呢，拉拉都多的呀。NCA 白了了的马里说，喏，白了了 NCA 南庄我们抓住，我挖不干的这个，马哈梅克古古抓没说的南庄，哎，你哈个，哎，那 NCA。不啊，大家那边了，就那有这么多那边了，改哈的。哎，到这么多个，哎，你下午不老去来么嘞？说的不嘛，不对的。我个五少呢，对，哎，你下了，那么北京啊，得有个细腻的。哎，到得有个看看哪来变巴拉的哟。你不嘛，不如你你那家么来多呢
？OK，
这边所以呢，人家要问过。
就那苏亚爷木瓦的那不得了了，你没见嘛嘞？苏亚个表么苏云，都是那个那木瓦的窟窿吃的看嘛，人家一个。乌沙比的木瓦达牛呢，多安尼也得他们玩的。当山手机过来个嘞，估摸着这个阿伯，给阿伯多比了。第年年生日不是干牛的表来看着了。所以也第年年也过乌沙比的木瓦达呢，不得了，就阿维班那里喜欢的。年年也说啊，请个啦，家里头阿们哈牛啊，代表乌沙比路线，提帮嘛，请不比你的说，得包牛的嘞，维班那对吧嘞？古生我也咪阿不喜欢嘞。
在哪了都当三十几年年老的哈吧，或者老兵呢，做的话我偷看呢，都一路老路，人家不说白一点嘛，不西瓜伊不过阿勇山路没的，俺那都是西瓜伊阿勇山路没呀吧，我就查那不就打就查到工地里那边，因为他没哈啵，人家伊有都比我老兵呢路年呢，那人家伊亚马达林分就不在过来抓嘛，路多来的都也安尼切个，人家伊都。老爹，你呀嘛啊 ，reconciliation 啊，对吧？不过被他的卡加了，但是那里呢，没你呀，我骗你的，哎，你得 check 啊，阿内这路就弄完了没呢
？OK， 但第一，本来对面也是表你的，你呀嘛，我第一，第一呢，在那里查的，你查不露面来个样？
ဒီနေ့ဆွေးနွေးမယ့်အကြောင်းကတော့အဲ့ဒါဟိုအစိုးရနဲ့ပြီးရင်တော့စစ်ဘက်မလစ်ထရီရယ်လေးရှင်းရှစ်ပေါ့အဲ့ဒါလာစစ်ဘက်ဟိုအရက်သားဘက်ကအောက်ချုပ်ခံပြီးတော့ဟိုလိုက်ပြီးတော့ဟိုတက်ကိုဟိုကွန်ဆီလီယေးရှင်းလုပ်နေရတဲ့သဘောတစ်ဖက်မှာဒိုင်းနာတွေဘက်ကကြတော့အဲ့ဒါကပါလဲဆိုတော့ယူဆတွေ principle ဟိုဟာတွေပေါ့နော်ဒီအထွေးခွန်တွေကမြူတီတဲ့ဖန်ဒရက်ဆိုတဲ့အကို တက်ကနေပြီးတော့ခိုင်ခိုင်မာမာယုံကြည်လာဖို့အတွက်ကတော့လူရောစင်မှာမရှိသေးဘူးအဲ့ဒါအဲ့ဒီလမ်းကြောင်းကဟာနေတာတက်ကသူ့ရဲ့အာနာကိုစုစည်းမယ်ဆိုတဲ့ဟာလိုပဲများနေတဲ့အတွက်နှစ်ဖက်ကအလန့်ပွားဝေးနေတာအယူဆပိုင်းဆိုင်ရမှာနောက်ပြီးလုံခြုံရေးဦးစားပေးတဲ့အမြင်တွေပဲရှေ့တန်းတင်ပြီးတော့အလုပ်ကန်နေတဲ့အခါမှာဝေးနေသေးတာဖြစ်ပါတယ်ထုတ်ကဲ့ခင်ဗျကျွန်တော်ဒီစီးပွားရေးနဲ့
ဘယ်လိုများသုံးသပ်မိပါလဲခင်ဗျာ
စီပွားရေးတို့ပြောလို့ရှိရင်အဓိကတော့ကျွန်တော်တို့တာမန်လူလူအနေနဲ့ပုံစေးနှုတ်ပေါ့ပုံစေးနှုတ်ကတော်တော်ကြီးကိုတိတိတက်လာတဲ့ဟာအဲ့ဒါကိုကင်တွယ်နိုင်ဖို့လိုတယ်နောက်ပြီးတစ်ဖက်မှာလည်းပါလဲဆိုတော့ကျွန်တော်တို့ရဲ့အမွေဟောင်းဖြစ်တဲ့လေအရင်းအဲ့ဒီဟာကိုအစိုးရတဲ့အနေနဲ့ဖြည့်ရှင်းနိုင်တဲ့ဟာနဲ့ဒါပေမဲ့ဒီနှစ်မှာကောင်းဒီတို့တော်လည်းကောင်း2019မှာကောင်းခဲ့ရအမိနေပါတာပဲအဲ့ဒီဟာတွေကိုဖြည့်ရှင်းမှုအတွက်ကကုန်စည်နှုန်းကိုအစိုးရကထိန်းနိုင်လို့လို့လေကုန်စည်နှုန်းပြီးတဲ့ကကြာရင်အလုတ်ကန်ခွင့်လန်းတွေများလာဘူးကျွန်တော်က investment တွေများလာတာနဲ့အတူလုတ်ကန်ခွင့်လန်းဘလောက်များများပေါ်လာမလဲဆိုတဲ့ဟာကိုလုံနိုင်လို့အရေးကြီးတယ်ပြီးတဲ့ကကြာရင်လေသိန်းရာသိန်းတွေကိုဟိုအစိုးရဒီထက်ဆာရင်ပို့ပြီးတော့ဖြည့်ရှင်းနိုင်မှာအဲ့ဒါတွေလုံနိုင်လို့ရှိရင်အကောင့်ဘက်ကိုကြောက်လာမယ်လို့မြင်ပါတယ
်အစိုးရအနေနဲ့ကစီးပွားရေးပဲနိုင်ငံကြီးဖြစ်ဖြစ်ပေါ့2018အတွင်းမှာဘာတွေထူးခြားလုပ်ပြနိုင်မယ်လို့ကိုစေဝင်မျှော်လင့်ထားလဲ
အစိုးရကတော့အထူးသဖြင့်တော့သူက investment ဘိုင်းကိုတော့ပြည်ပြီးတော့သွားလိမ့်မယ်လို့လှည့်လိမ့်မယ်လို့မြင်တယ်သူကကြောက်ဖြူရအားကိုးမယ်လို့ထင်ပါတယ်ရခိုင်ဒေသဖွင့်ယူရေးပေါ့လေအဲ့ဒါကရခိုင် package like far တဲ့ဟာကိုသွားပြီးတော့လုံနိုင်လို့တော့သူကအာယုံဆိုင်လိမ့်မယ်လို့ထင်တယ်နောက်ပြီးသူတို့ကတော့ကိုင်းငုံထိန်းမှုဟာကိုဟိုတွူးစားရမှာပေါ့လုံနိုင်လားဆိုတဲ့ဟာကတော့လောလောဆယ်အနေထားပြီးတော့တန်တရားရှိသေးတယ
်ဟုတ်ကဲ့ကျွန်တော်နောက်ဆုံးကိစ္စမေးချင်ပါလေအရက်ဖက်လွတ်လပ်ခွင့်ဒီပေါ့နော်ဥပမာဆိုလို့ရှိရင်သတင်းမီဒီယာလွတ်လပ်ခွင့်နောက်တစ်ခုအရက်ဖက်အဖွဲ့အစည်းတွေလွတ်လပ်လုံခြုံခွင့်ဒါနဲ့ပတ်သက်လို့ပြီးခဲ့တဲ့နှစ်အတွင်းမှာတော့သတင်းမီဒီယာသမားတွေဖမ်းဆီးခံရတာတွေကန့်သတ်ခံရတာတွေအလားတူပဲရက်ဖက်အဖွဲ့အစည်းတွေဆိုလည်းအကန့်သတ်တော်များကြုံတယ်လို့သိရပါတယ်ခင်ဗျာဒီအလားအလာတွေကတော့ဘယ်လိုရှိလာနိုင်ပါလဲ
အဲ့ဒီဟာကအစိုးရကဒီဆိုဖီလန်အက်စပက်ရှင်ဒီယုံချင်မှုပေါ့ဒါကဒါမဖြစ်မနေငါတို့ဦးစားပေးပြီးတော့လုပ်တင်တယ်ဒါကဖွံ့ဖြိုးတိုးတက်မှုနဲ့ဆက်နွယ်နေတယ်ဆိုတဲ့ဟာကိုယုံချင်ကိုးစားမှုကအားနည်းနေတယ်သူကဘဟုစုံကံမှုစနစ်ကိုပဲအားတန်တဲ့အတွက်အစိုးရကတော့ sensitive policy ပေါ့သူရဲ့အားတန်တဲ့အတွက်သူကreconciliation မှာလာခိမှာဆိုတဲ့အတွက်စသဖြင့်ပေါ့နော်ဟောအဲ့ဒီ civil ဒီရတော့ကိုဖွဲ့ပေးရမယ်ဟာကိုဥစားပေးမထားတဲ့အတွက်ကျွန်တော်တို့ကအကျိုးသက်တွေခံစားရတာအဲ့ဒီဟာကိုပြောင်းမလားဆိုတဲ့ဟာကတော့ခုတတိဒီမေကောအနေနဲ့နေနေတာပေါ့နော
်ဟုတ်ကဲ့ဒီသတင်းတောက်တွေသတင်းလွတ်လပ်ခွင့်တွေနဲ့ပတ်သက်လို့ရောဒီလာမယ့်နှစ်မှာအခြေအနေကတိုးတက်လာနိုင်လားဘာလို့ဆိုတော့အဖက်စီခံရတဲ့လူတွေကလည်းရှိနေသေးတယ်လွတ်လာတဲ့လူတွေတော့ကျွန်တော်သတိထားမိပါပြီ
အဲ့ဒီခါကအစိုးရကြတဲ့တစ်ဖက်မှာပြန်ကြည့်ပြန်ရင်သူကလုံလုံစက်တာနဲ့အပိယူလို့ဟိုအပိယူတော့ပေါ့ကွာသူဟိုနားလေသူတို့ရဲ့အာနာကဥဆောက်ပြီးတော့လုံနေရတဲ့အတွက်လုံလုံလုံလုံကဏ္ဍနဲ့လာလို့ရှိရင်ဟုတ်ပြီအဲ့ဒါသူကသူကဏ္ဍသူဘာသူလုံပေါ့လို့တော့ level procedure ကိုတော့သွားတော့ဥပမာအဖြစ်ဒီသတင်းတောက်တွေဖမ်းမယ်ဆိုရင်သမရာယုံကိုပို့တယ်သမရာယုံကနေပြီးတော့ရှေ့နေကြယုံကိုပြန်ပြီးတော့အာဘယ်ဥပဒေနဲ့ဆွဲလို့ရမယ်တင်တယ်။ဒါမျိုးကတော့သွားတယ်။သို့တော့အစိုးရရဲ့ intervention ဟာဒါတော့မဖြစ်သင့်ဘူး။ဒီကိစ္စကတော့မလုပ်ပါနဲ့ဆိုတဲ့ဟာမျိုးမရှိတဲ့အတွက်ဒီပြဿနာတွေကဆက်ပြီးတော့ဖြစ်နိုင်တဲ့အနေအားဖြစ်လာရှိသေးတယ်။နောက်ပြီးတော့ဥပဒေအကောင့်တဲ့ form right to information လို့ဟာမျိုးကိုသုံးဖို့အားနည်းနေသေးတယ်လို့မြင်တယ်
။ဟုတ်ကဲ့ကျွန်တော်ကို slide ပွေကုန်းလည်းမေးချင်ပါလေ။ကို slide ပွေကုန်းအခုလာမယ့်နှစ်အတွင်းမှာဒီရက်ဖက်လွတ်လပ်ခွင့်တွေပေါ့ခုနကပြောသလိုသတင်းမီဒီယာလည်းပါမယ်ရက်ဖက်ဖွဲ့စည်းလည်းပါမယ်လူထုလည်းပါမယ်ဒီလွတ်လပ်ခွင့်တွေအတွက်ဘယ်လောက်ထိမျှော်လင့်ထားပါလဲခင်ဗျာ
ဟုတ်ကဲ့ရက်ဖက်လွတ်လပ်ခွင့်ကတော့ပိုကောင်းလာမယ်လို့ကျွန်တော်မြင်တယ်ဘာလို့လဲဆိုရင်တော့အခုစခိုင်ကိစ္စမှာတင်းတောက်တွေဖန်ခံတဲ့ကိစ္စတွေအားလုံးကလည်းပဲဝေဖန်ချင်းခံတော့ဒေါ်အောင်ဆန်းစစ်ကြီးဦးဆောင်တဲ့အစိုးရဖွဲ့ကနှောင့်ဆက်စစ်မှာဆိုရင်တော့ ီထက်ပြည်နိုင်ငံတကာဝေဖန်မှုကနေကျင်းလို့အောင်တော့အတတ်နိုင်ဆုံးလုံးဆောင်သွားမှာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ကတော့မျှော်လင့်ပါတယ်ဆရာပူကောင်းအောင
်ဟုတ်ကဲ့ let alone ဒီဆန္ဒပြတာတွေအတော့ရက်ဖက်အဖွဲ့စည်းတွေရဲ့လုပ်ပုံကံပုံတွေကတ်သက်ခါတယ်ဒီအခြေအနေတွေကတော့ပို့ပြီးတော့နည်းနည်းကောင်းလာမယ်ထင်လားဘယ်လိုမြင်ပါလဲခင်ဗျာ
ကောင်းလာမှာပါဘာလို့လဲဆိုတော့ဒီဆန္ဒပြမှုတွေကိုသူတို့ကချုပ်ချယ်နေနေဆိုရင်တော့သူကအစွဲရန်လျားကြီးတွေမှာရက်တန်းသွားနိုင်တဲ့အခြေအနေရှိမှာပါဘာရှိနိုင်လဲဘာလို့လဲဆိုတော့သူကမလိုလားအတဲ့မလိုလားတဲ့ဟိုအဖွဲ့တွေလည်းရှိနေတာဟောဒါတရားတဲ့တော်အောင်ဆန်းစုကြလဲတရိထားပြီးတော့
မလိုလားတဲ့အဖွဲ့တွေဆိုတာဘလူးအဖွဲ့မျိုးပြောတာလဲ
တရိထားမှာပါ
မလိုလားတဲ့အဖွဲ့တွေဆိုတာဘလူးအဖွဲ့တွေမျိုးပြောတာလဲခင်ဗျ
မလိုလားတဲ့အဖွဲ့တွေဆိုတာဟိုအစိုးရရန်တရားကြီးပြီးတော့အင်းလေးဒီအစိုးရကိုမဆိုင်တဲ့သူတွေအများကြီးရှိတာဟောအဲ့ဒါမျိုးတွေအဲ့ဒီမှာခွင့်ကောင်းယူပြီးတော့မှဟိုဆွေးခေါ်သွားနိုင်တဲ့ပုံစံမျိုးရှိနေတယ်ဆရာ
ဟုတ်ကဲ့ခင်ဗျတက်ဖက်မှာကိုစိန်ဝင်းကိုကျွန်တော်နောက်ဆုံးတစ်ခုမေးချင်ပါတယ်ဒီအမျိုးသားရေးလှုပ်ရှားမှုတွေက2018နှစ်ခုနှစ်အတွက်စိန်ခေါ်ချက်တခုဖြစ်လာနိုင်ပါလား
ဒါကိစ္စဖြစ်တာပေါ့ဒီလိုကဒီလောလောဆယ်အစိုးရအကြက်တဲတွေးအောင်ရ2020ရေကောက်ပွဲအတွက်မိုမန့်တမ်ဒီဆောက်နေတာဆိုတော့သူတို့ကဒီတက်နက်ကိုပဲသုံးတယ်ဒါမှမဟုတ်အစိုးရရဲ့အစိုးရလုပ်ပုံကိုင်းလုံးတွေကိုထုတ်ဝေးဖို့ဒီလိုအထောက်ပြတာတဲ့ဒီအလွယ်ကြီးပေါ့အမျိုးသားကြီးဆိုတဲ့ဟာကိုပဲသုံးတဲ့အတွက်ဒါနဲ့ပတ်သက်ပြီးတော့ရှက်ဝင်းရှာနေမှာပဲဒါကိုပဲဆက်ပြီးတော့လုပ်နေမှာပဲအစိုးရကအဲ့ဒီဟာကိုတစ်ဖက်ကလည်းကမာကြီးကဟိုလမ်းကြောင်းဟိုကဒီဘက်ကိုအာရုံဆိုင်လာတာတွေလည်းရှိတယ်အဲ့ဒီဟာကိုလူတွေအများကအာရုံမရောက်တော့အောင်အဲ့ဒီပေါ်မှာဟိုထောင်ချောက်ထဲကိုပုံဝင်သွားအောင်အစိုးရကဘလို့ကန့်ကြမလဲဆိုတော့တချို့ဟာဒီမှာပြတ်ပြတ်ဆတ်ဆတ်လုံးရခင်ဗျာဒီမလုပ်ဘဲနဲ့တွေးဝင်းနေခံသွားမယ်အပိုင်းတွေလည်းမရှိသေးတာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒိုင်းလီလိုက်ချင်းစစ်တော်လို့ပါပေါဝင်ဆွနေပြတဲ့ဥစိန်ဝင်းကိုစလိုက်ဘွေကုန်းနဲ့ကျွန်တော်တို့ရရှိနေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒိုင်းလီလိုက်စီစဉ်ကိုကျွန်တော်တို့ရန်နာခွင့်ပြီးပါခင်ဗျာ